အမေရိကန်ကအီရန်ပေါ်မှာချက်မှတ်ထားတဲ့အရေးယူမှုတွေကိုဖယ်ရှားပေးဖို့ဆိုရင်အီရန်နျူကလ িয়ার စီစဉ်ဆိုင်ရာကန့်သက်ထားချက်တွေကိုအီရန်ဘက်ကလိုက်နာဖို့လိုအပ်ပေမဲ့အခုတစ်ထိအီရန်ဘက်ကလိုက်နာမယ်မလိုက်နာဘူးရှင်းရှင်းလင်းလင်းမသိရသေးဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတင်းငွေနေ့မှာပြောပါတယ်။အီရန်နျူကလ িয়ার လက်နက်မထုတ်အောင်တားဆီးဖို့အတွက်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြား2015ခုနှစ်ကနျူကလ িয়ার ဆိုင်ရာသဘောတူညီချက်ရထားတာဖြစ်ပြီးအမေရိကန်ကသမ္မတဒေါ်နယ်ထရန့်လက်ထက်2018မှာဒီသဘောတူညီချက်ကနေနှုတ်ထွက်ခဲ့တယ်လို့အီရန်ရဲ့ရေနံလုပ်ငန်း၊ဗန်းလုပ်ငန်းနဲ့ပို့ဆောင်မှုလုပ်ငန်းတွေပေါ်မှာနောက်ထပ်အရေးယူမှုတွေထပ်ပြီးချခဲ့တာဖြစ်ပါတယ်။အခုအမေရိကန်သမ္မတဂျိုးဘိုင်ဒန်လက်ထက်မှာတော့အင်အားကြီးနိုင်ငံတွေနဲ့အီရန်နျူကလ িয়ার လက်နက်သဘောတူညီချက်မှာပြန်ပြီးပါဝင်ဖို့အတွက်အမေရိကန်ကလှုံ့ဆော်နေတာဖြစ်ပြီးအီရန်ကလည်းတခြားနိုင်ငံတွေကတန်တမန်တွေကနေတဆင့်အမေရိကန်နဲ့ဆွံ့နှွံ့နေတာဖြစ်ပါတယ်။အီရန်နျူကလ িয়ার ရေးနဲ့ပတ်သက်ပြီးအမေရိကန်ကအီရန်ပေါ်ချထားတဲ့စီးပွားရေးပိတ်ဆို့အရေးယူမှုတွေကိုအရင်ဆုံးဖယ်ရှားပေးမှဒီသဘောတူညီချက်ပါအချက်တွေကိုပြန်လိုက်နာမှာဖြစ်ကြောင်းအီရန်ကပြောနေတယ်လို့အမေရိကန်ဘက်ကလည်းအီရန်ဘက်ကဒီသဘောတူညီချက်ကိုပြန်ပြီးလိုက်နာမှာဖယ်ရှားပေးနိုင်မှာဖြစ်ကြောင်းပြောနေတာပါ။